COVID ကရောဂါကာလမလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေထိုင်နေသူတွေကိုရှာဖွေနှိမ်နင်းနေရမှာမြန်မာနိုင်ငံသားအများအပြားလည်းဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံလန်ကာဝီပြည်နယ်ဘူကစ်မလော့မှာမလေးရှားရဲတပ်ဖွဲ့လူမှုကြီးကြပ်ရေးနဲ့ကျမရေးဝန်ထမ်းတွေပါဝင်တဲ့ပူးပေါင်းအဖွဲ့တွေကအထူးစစ်ဆင်ရေးအဖြစ်တရားမဝင်နေထိုင်နေသူတွေကိုရှာဖွေဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသားအများအပြားလည်းဖမ်းဆီးခံရတာပါ။တရားမဝင်နေထိုင်နေသူတွေကိုနှိမ်နင်းတဲ့မနေ့တုန်းကတော့အထူးစစ်ဆင်ရေးနဲ့ပတ်သက်လို့လန်ကာဝီပြည်နယ်ရောက်မြန်မာနိုင်ငံသားဦးကျော်ဝင်းကအခုလိုပြောပြပါတယ်
။ဟုတ်တယ်ခင်ဗျာ။ဖမ်းလာတော့ဒီကျော်ထဲမှာဝင်ဆောင်ရတယ်လို့ပြောတယ်
။ဟုတ်ကဲ့ဟုတ်ကဲ
့။ဟုတ်ကဲ့။ကျားရတဲ့လောက်ကမြန်မာနဲ့လိုနေပေါ့နော်
။ဟုတ်ကဲ့။
လိုနေတာမြန်မာဆိုတော့ကျွန်တော်မြန်မာနဲ့ဟိုအဲ့မှာကအများစုကပိသားတဝဲသားတွေများတယ်။ပိသားတဝဲသားနဲ့ရိုဟင်ဂျာလို့ပြောတယ်။65ရောက်68ရောက်ပါတယ်။အဲ့မှာတရားမဝင်ပေါ့နော်။ပြောင်းဝင်နေတဲ့နေ့တွေသူတို့ကတော့အဓိကဆုံးစပ်ပန်းနဲ့အချမ်းမိုက်စစ်တဲ့တော့ပြောတယ်ဝင်လာတော့သူတို့ဖမ်းမှန်ကလည်းဤတန်ဟိုတော့သူတို့အဖွဲ့ဆုံးပေါ့နော
်
အချမ်းမိုက်ပါမင်း immigration customs အဲ့လိုဖွဲ့တော်ကနေတော့ဝင်လာတယ်ပြောတာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
မလေးရှားနိုင်ငံမှာမနေ့တုန်းကတော့ဖမ်းမိသူတွေကိုတော့အာနာပိုင်တွေကယောဂပိုးရှိမရှိစစ်ဆေးတာတွေလုပ်ခဲ့ပါတယ်။ကိုဗစ်ကပ်ယောဂကူးစက်မှုတွေတကြော့ပြန်တိုးလာနေချိန်မှာတရားမဝင်နေထိုင်နေသူတွေရဲ့လူစုလူဝေးလုံနေတဲ့သူတွေကိုအဓိကနှိမ်နင်းတာဖြစ်ကြောင်းကိုလည်းဒေသခံလူမှုကြီးကြပ်ရေးဌာနဒါရိုက်တာဇူဟာရဂျမာလူဒင်ကိုကိုးကားပြီးမလေးရှားနိုင်ငံကသတင်းတွေမှာဖော်ပြခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကစတင်ခဲ့တဲ့စစ်ဆင်ရေးအတွင်းပြည်내ထဲမှာရှိတဲ့နိုင်ငံသားတွေအများစုနေထိုင်ရာရပ်ကွက်တွေဆိုင်ငန်းတွေနဲ့ဖြောပြေးရေးလုပ်ငန်းတွေကိုလည်းပိတ်မှတ်ထားခဲ့ကြောင်းကိုလည်းပြောဆိုခဲ့တာပါ။မနေ့တုန်းကဖမ်းဆီးခံရသူတွေထဲမှာတော့3လအရွယ်ကလေးကနေအသက်45နှစ်ထိပါဝင်ပြီးအမျိုးသား20အမျိုးသမီး12ဦးယောက်ျားလေး13ယောက်နဲ့မိန်းကလေး11ယောက်ပါဝင်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ဖမ်းဆီးခံရသူတွေကိုတော့မလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေနဲ့အရေးယူဖြစ်ပါတယ်ခမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလာကန့်သက်ချက်တွေကြောင့်အလုတ်ကန်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရပြီးကိုယ့်ကိုယ်ကိုအဆုံးစီရင်သူတို့လည်းရှိခဲ့ပါတယ်အခက်အခဲတွေကြောင့်တရားဝင်ကတရားမဝင်နီးလန်းနေတဲ့ပါနေရပြန်ဖို့ကြိုးစားတဲ့သူတွေထဲမှာလည်းအာဏာပိုင်တွေဖမ်းဆီးခံရတာတွေရှိသလိုလူမောင်ကိုသမားတွေရဲ့တားကောင်ဖြစ်သွားသူတွေလည်းရှိကြပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်